ဒီခိုင်ပြည်နယ်ရေတိတောင်မြို့နယ်အနီးမင်းမြို့မြို့မှာလုံခြုံရေးလုပ်နေတဲ့ရေတပ်တင်းမောကိုမင်းညံ့နေပိုင်းကအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့တပ်မတော်ဘက်ကရောအေးအေးဘက်ကပါပြောပါတယ်ဒီပစ်ခတ်မှုမှာမြန်မာရေတပ်တင်းမောထိခိုက်မှုရှိတယ်လို့အေးအေးဘက်ကပြောပေမဲ့တပ်မတော်ဘက်ကတော့ဒါကိုငြင်းဆိုပါတယ်တစ်ချိန်တည်းမှာရေတိတောင်ဘက်မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေတာပါဒီရေတိနောက်ခုနိုင်ကွင်းအိမ်ကရှင်းပြပါမယ
်ဟုတ်ကဲ့ပါဒီခိုင်ပြည်နယ်ရေတိတောင်မြို့နီးနေယူမြစ်တဲမှာရန်နံထားတဲ့တမရော်ရေတပ်တင်ဘောကိုအေးအေးဘက်ကနေမနေ့ညနေပိုင်းမှာတနေ့ကင်းနဲ့ပြက်ကတ်ခဲ့တယ်လို့တမရော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်မူတမရော်ပြောခွေးရဘုံမှုချုပ်စော်မင်းထွန်းက VOA ကိုပြောပါရယ
်မနေ့ကတော့ဟုတ်ကဲ့ညနေပိုင်းမှာသူတို့တမရော်ကြီးကလုံခြုံရေးဆောင်ရွက်နေတဲ့ကြီးကိုဒီကနေကိုဒီပြည်တော်ရဲ့အနောက်တောင်ဘက်မီတာ2000လောက်ကနေကိုဇေယျလေးနေရာနဲ့တရားခွန်မီတာရှော့တိုက်တုံးနှစ်လုံးနဲ့ပြစ်ပါတယ်ဟိုထိခိုက်မှုတော့မရှိပါဘူး
ဒီတိတ်တံမျိုးနေတမတော်ရေတပ်တင်မောပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်လက်နက်ကန်ဖွဲ့ AA ပြောခွေရခိုင်ဒုက္ခကခုလို့ပြောပါတယ
်။ဗမာရေတပ်တင်ဖို့တတိကိုကျွန်တော်တို့ဟန်တက်တော်ကနေပြီးတော့ဒါဝင်ရောက်ပြစ်ခတ်ခဲ့တာရှိတယ်။တင်ဖို့ကိုတော့ထိတာပေါ့နော်။ဟိုမိခိုးတွေစောင်းစောင်းထွက်ပြီးတော့မှသူတို့ဒီလက်နေကြီးတွေနဲ့ပြန်ပြီးတော့ရန်တန်းပြစ်ခတ်မှုတွေကိုလုပ်တာပေါ့နော်။တင်ဖို့ပေါ်မှာတော့ထိတဲ့ကြဆုံးမှုကတော့ရှိနိုင်တယ်ဗျ။
စိတ်ရည်ရင်ကိုပြစ်ခတ်ခံရပြီးတမတော်ရည်ရင်ဘက်ကလည်းလက်နဲ့ကြီးနဲ့အဆက်မပြတ်ပြစ်ခတ်မှုတွေရှိနေတယ်လို့ဒီဒေတာမြုပ်ခန့်လူကပြောပါတယ်
။မင်းကညဘက်ဆိုရင်ဟိုကတောက်ဆော့ပြစ်နေတာသူအဲရေရပြစ်တယ်နေပြီးရပြစ်တာဟုတ်တယ်။လေခွေးနဲ့ပါကြတယ်ရော်ထဲမှာတော့မကြဘူးမင်းက
။ဒီဒေတာမြုပ်နဲ့ရေဆိုးချောင်းနဲ့အမျက်တောင်ကျေးရော်ဘက်မှာလည်းမြမတမတော်နဲ့ရခိုင်နဲ့နဲ့ကန်အေဖွဲ့တို့ကြားတိုက်ပွဲရက်ဆက်ဆိုသလိုဖြစ်ပွားနေတယ်လို့အေတိုခွေရခိုင်ဒုက္ခကပြောပါတယ
်။မြန်မာလေတိုက်ပွဲတွေကတော့ဆက်ပြီးတော့ဖြစ်နေတယ်ဗျ။အဲ့ဒီအမျက်တောင်ရွာတဝက်ရဲ့နောက်ပြီးလို့ရှိရင်ဒီရေဆိုးချောင်းဒီဟာတဝက်ပေါ့နော်။မနေ့ကတိုက်ပွဲဖြစ်တဲ့နေရာတွေမှာတိုက်ပွဲဆက်ဖြစ်နေတယ်။အဲ့ဒီမှာတိုက်ပွဲချင်းက3ရက်4ရက်5ရက်လောက်တော့ရှိနေတယ်။အဲ့ဒီမှာဒီဗမာကြီးတပ်တင်းဘိုးတွေကလည်းပဲဒီတိုက်ပွဲဖြစ်တဲ့နေရာကိုလည်းလည်းကြည့်ရတယ်အလန်းပြီးတော့ပြစ်တာရှိတယ
်။၄ရက်ဆက်ဖြစ်ပွားနေတဲ့ဖိုက်ပွဲမှာနှစ်ဖက်ထိခိုက်မှုကတော့မသိရသေးဘူးလို့ခိုင်ဒုက္ခကဆိုပါတယ်။အနောက်ပိုင်းတိုင်းစစ်တနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကလည်းအမြင့်ဆောင်ကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားကြောင်းအတိအကျပြောပါတယ
်။မနေ့ကညနေတော့၄နာရီ၅နာရီတော့တော့ကျွန်တော်တို့ညကောင်းရင်မြောက်ဆွမ်းတာအကောင်းလိုက်တာပါတိုက်ပွဲဖြစ်တာဘာမှတော့မဖြစ်ပါဘူး။အဲအေးရဲ့လှုပ်ရှားရနေရာတွေပေါ့အိုင်ငယ်အားမြဲတမ်း
ဒီလိုဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုတွင်ရွာသားတွေထိခိုက်မှုရှိခဲ့သလိုရွာကနေတိမ်းဆောင်နေကြရတယ်လို့ရေဆိုးချောင်းရွာသားတို့ကပြောပါတယ
်။ရေဆိုးချောင်းတို့အမျက်တောင်တို့အမျက်တောင်ဆိုရင်ခိုးလေးကဟိုကလက်လက်ကြီးကျပြီးပြည့်တူတယောက်ရှိရဲ့နောက်တော့ကဆန်ရဲလူကြီးအိမ်လိုမျိုးရတယ်ရှိတယ်။ရွာသားတွေကတော့မရှိတော့ဘူးလေကတရားမှမရှိတော့ဘူးရွာမှာနေလို့မမရတော့ဘူး။
ဒီခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာတစ်နှစ်နီးပါးကြာမြင့်နေပြီဖြစ်တယ်လို့တိုက်ပွဲကြောင့်လူဦးရေ9000ကျော်နေရာစွန့်ခွာပြီးစစ်ဘေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ